မြန်မာနိုင်ငံမှာအာဏာရှင်စနစ်ကလွတ်မြောက်ပြီးစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားတွေလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူ့ရေးဝိုင်းဝန်းပူးပေါင်းပါဝင်ကြဖို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကနေတိုက်တွန်းလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးချီတဲ့လမ်းလျှောက်ပွဲကနေဥဆောင်လှုပ်ရှားသူတွေကနှိုးဆော်လိုက်တာပါဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွေမှာဆောင်ရွက်နေချိန်မှာပဲပြည်သူတွေဘက်ကလည်းမြန်မာနိုင်ငံတွင်းစစ်မှန်တဲ့ဒီမိုကရေစီစနစ်ဖော်ဆောင်နိုင်မှုနဲ့တိုင်းရင်းသားပြည်သူလူထုလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်မှု2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဝိုင်းဝန်းတောင်းဆိုကြဖို့အရေးကြီးတဲ့အချိန်ရောက်နေတဲ့အတွက်အခုလိုမျိုးလူထုလှုပ်ရှားမှုကိုဆောင်ရွက်တာဖြစ်တယ်လို့ဦးဆောင်သူတွေကပြောလိုက်ပါတယ်ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဦးဆောင်သူတဦးဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကော်မတီကိုအောင်ဇော်ထွေးက VOA မြန်မာပိုင်းကိုဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်လူတော်တွင်မှလည်းအခုဆိုရင်ကော်မတီဖွဲ့တာပဲပေါ့နော်ပူပေါင်းကော်မတီဆိုပြီးသူတို့ဖွဲ့ပြီးတော့ဒီဟာကိုပြုပြင်ပြောင်းလဲဖို့ပြုပြင်နေတာရှိပါတယ်ခင်ဗျကျွန်တော်တို့ကတော့အမြန်ဆုံးနည်းနဲ့တော့ပြုပြင်ပြောင်းလဲစီစဉ်တာပေါ့နော်ဒီရုပ်ောက်ပေါ်မှာတိုင်ရင်ကိုကျွန်တော်တို့ကပြုပြင်ပြောင်းလဲစီစဉ်တယ်လူတော်တွင်မှလည်းသူတို့ဒီလိုဟာတွေနဲ့တော့ခုနလပိုင်း18ရက်နေ့မှာပြည်ထောင်စုလူတော်မှသူတို့ဆွေးနွေးမယ်လို့ကျွန်တော်တို့တင်ပြရရှိကြပါတယ်ခင်ဗျအဲ့ဒီတော့လေတခုခုတော့လောက်ဆောင်နေပါတယ်။ငြင်းလေးတော့ငြင်းဆုံးတော့ကျွန်တော်တို့ကဆောင်ရွက်စီစဉ်ပါတယ်ခင်ဗျ။ဒီမြန်မာပြည်ဖွဲ့စည်းပုံအခြေခံဥပဒေကြီးပြင်မလာရင်ကျွန်တော်တို့ဒီမိုကရေစီအဖြစ်ကြီးရမှာပါ။ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းနဲ့ပြည့်ထွေးနေပါတယ်မြန်မာပြည်ဖွဲ့စည်းပုံအခြေခံဥပဒေက။အဲ့ဒီကြောင့်မြန်မာပြည်ဖွဲ့စည်းပုံအခြေခံဥပဒေပြင်မလာရင်တိုင်းရင်းသားတွေလိုလားနေတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုလည်းရမယ်။ငြင်းချင်းရေးတွေလည်းရမယ်လို့ကျွန်တော်အနေနဲ့မျှော်လင့်တဲ့အတွက်ဒီပွဲကိုလောက်အောင်ဖြစ်ပါတယ်ခင်ဗျ
။ဒီကနေ့ရန်ကုန်မြို့ရွှေပြည်သားမြို့နယ်မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုနဲ့ဟောပြောပွဲတွေကိုခွင့်ပြုမိန့်နဲ့ဆောင်ရွက်ခဲ့တာဖြစ်ပြီး2008ဖွဲ့စည်းပုံအလိုမရှိလူထုအားနဲ့ပြင်ဆင်ကြအခြေခံဥပဒေအကျအတည်းလက်တွဲတိုက်ကြ Chain Constitution စတဲ့တောင်းဆိုချက်တွေကန့်ဆောင်ပြီးတော့လူထုဘက်ကအဓိကတောင်းဆိုခဲ့တာတွေနဲ့ပတ်သက်လို့လည်းပူးပေါင်းပါဝင်ခဲ့သူကိုအောင်စောထွေးကအခုလိုပြောပြပါတယ်
ကျွန်တော်တို့ဒီနရောင်းပြည်ပုံပြင်ဆင်ရေးအရေးကိုဟိုဟာဝတ်ပြီးတော့ကျွန်တော်တို့နရောင်းပြည်ပုံပြင်ဆင်ရေးအတွက်ဟိုလောကယန္တာခမ်းမထီကိုကျွန်တော်တို့ကလမ်းလျှောက်ဒီကျင်းကြော်တယ်ဘာနော်လမ်းလျှောက်ဆန္ဒပြတယ်ကျင်းကြော်တယ်ပေါ့အဲကျွန်တော်တို့ကတော့နရောင်းပြည်ပုံခြေပြန်ဥပဒေအလိုမရှိဆိုတဲ့စိုင်းဘုတ်ကန်ထားပါတယ်ခင်ဗျနောက်ပြီးတော့နရောင်းပြည်ပုံဖြစ်သိရေးတို့ရေးဆိုတဲ့စိုင်းဘုတ်တွေကန်ထားပါတယ်အဲရေကောက်ကမဟုတ်တော့လွတ်တော်ပြည်လည်းနာလွတ်တော်တွင်မပါဝင်ရေးဆိုတဲ့စိုင်းဘုတ်ကိုကန်ထားပါတယ်အနာရှင်တွေခင်းရတဲ့လမ်းစေစိမ်းလမ်းကခွဲထွက်ကြဆိုတော့ဟိုဟန်တာဝတီအဝင်းတွေတောင်ပုတ်တွေကန်ဆောင်ပါတယ်ခင်ဗျဟုတ်ကဲ့ခမီးမယူယူပြီးလုပ်တဲ့ပွဲဒါဒီနေ့ပွဲမှာတော့ကျွန်တော်တို့ကိုတာစီစဉ်နှက်ပြက်ခြင်းတော့မရှိပါဘူးခင်ဗျဒါပေမဲ့ကျွန်တော်တို့ခမီးမယူတင်တဲ့အချိန်မှာတော့ကျွန်တော်တို့ကိုဟိုထွေအုပ်ရယ်ဟိုစကမ်းမှုညနေမှုရယ်ကျွန်တော်တို့ကိုခေါ်ယူညှိနှိုင်းရတော့ရှိပါတယ်ခင်ဗျအဲကျွန်တော်တို့ကျွတ်တော်တန်ထဲမှာတက်မတော်သားကုစလေနဲ့လွတ်တော်တွေမပါဝင်ရေးဆိုတဲ့ကျွတ်တော်တန်ကိုဟိုဖြုတ်ပေးပါအစားတမျိုးမျိုးပြောင်းပေးပါပြောင်းပြီးတုံးပေးပါဆိုပြီးတော့ကျွန်တော်တို့ခေါ်ယူညှိနှိုင်းပါတယ်ခင်ဗျရွေးကောက်ခံမဟုတ်တော့လွတ်တော်ကုစလေများဆိုပြီးတော့ကျွန်တော်တို့ကတုံးပေးလိုက်ပါတယ်ခင်ဗျ
2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလှုပ်ရှားမှုကိုလူထုအားနဲ့ပြောင်းလဲပြစ်နိုင်မှုလူထုကပူးပေါင်းပါဝင်မှုလိုသလိုပြည်သူကိုယ်စားလှယ်တွေနဲ့ရွေးကောက်ပွဲကတိပေးခဲ့တဲ့အရသာအစိုးရဘက်ကလည်းဒီဇိုင်းမမတ်ဆောင်ရွက်သွားဖို့အရေးကြီးတယ်လို့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးလူထုလှုပ်ရှားမှုကော်မတီဝင်ကပြောပါတယ
်ကျွန်တော်တို့လူထုအားနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်လို့ရမှာပါတွတ်တော်ထဲမှာဘယ်လိုပဲလုံနေပါစေလုံနေပါစေအမှန်တိုင်းပြောရရင်တကယ်တမ်းတွတ်တော်ထဲမှာလုံနေတယ်ဆိုတာတက်ကိုကျွန်တော်တို့အပြင်ကလူထုကလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးကိုခက်တဲ့ဝင်ဝင်ဈေးလာပြီးတော့ဟိုဘယ်ခန်းကဏ္ဍတွေကတော့ပြည်သူတွေကိုအဆင်မပြေဘူးဘယ်ခန်းကဏ္ဍတွေကတော့ပြည်သူတွေအတွက်ပြည်သူတွေဆိုတာမျိုးနဲ့ပြည်သူတွေကဒီမတော်ကြီးပွဲကြီးကိုအခြေခံဥပဒေပြင်ပြင်ဆင်ဖို့အတွက်အဆင်တိုင်းလုပ်သွားဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုပြောချင်ပါတယ်ခင
်ဗျ။လက်ရှိလွတ်တော်ထဲမှာတော့နိုင်ငံရေးပါတီတက်မတော်သားနဲ့တက်သီးပုဂ္ဂလစတဲ့ကိုယ်စားလှယ်တွေစုဖွဲ့ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့အဆိုပြုချက်တွေနဲ့2008ဖွဲ့စည်းပုံပါအခန်းတွေအားလုံးဆွေးနွေးပြီးစီပြီးတော့တက်မတ်ရဲ့အတွင်းမှာအစီရင်ခံစာတင်ပြဖို့ရှိနေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ရေးပူးပေါင်းကော်မတီကတည်သွင်းတဲ့အစီရင်ခံစာအပေါ်မှာတော့ပြည်ထောင်စုလွှတ်တော်ကအခြေအနေဆွေးနွေးပြီးမှသာပြင်ဆင်မဲ့အချက်တွေဟာအတည်ပြုလာမှာဖြစ်ပါတယ်ရှင်